COVID-19 ရောဂါပြန့်နှံ့ကူးစက်နှုန်းနဲ့သေဆုံးသူအရှိန်မြင့်နေစေဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့ဒီနယ်သီးသီးမှာရောဂါပိုးပြန့်နှံ့မှုရပ်တန့်မှုစူးစမ်းတဲ့အနေနဲ့ပိတ်ပင်ကန့်သတ်ချက်တွေပြန်ပြီးချမှတ်လာကြပါတယ်။ဒီထဲမှာမီရှိဂန်ပြည်နယ်နဲ့အပါအဝင်ဖြစ်ပြီးဒီကနေ့ကစပြီးတော့အထက်တန်းကျောင်းတွေနဲ့ကောလိပ်တွေမှာကျောင်းသူကျောင်းသားတွေစာသင်ခန်းနဲ့ကိုယ်တိုင်သွားပြီးသင်ယူတာမျိုးမလုပ်ဖို့စုဝေးစီစဉ်တဲ့အားကစားပွဲတွေအစောဦးတွင်လူစုလူဝေးလိုက်စားတောက်တာတွေမလုပ်ဖို့အပါအဝင်ကန့်သတ်ချက်အစ်တွေကိုသတင်းသုံးပတ်ကြာချမှတ်လိုက်ပါတယ်
။ We are in the worst moment of this pandemic to date. The situation has never been more dire.
ဒီနေ့ဒီဆိုရင်ဒီကရောဂါရဲ့အဆိုးဆုံးအချိန်အခါမှာရောက်နေပါပြီ။အချိန်ဒီဟာအခုလောက်ဘယ်တော့မှအသေးအတန်မဖြစ်ဘူးသေးပါဘူး။ကြောက်ကဘာတွေကိုကြောက်ရွံ့နေပြီဖြစ်ပြီးအေးအေးယူလှုပ်ဆောင်ဖို့လိုအပ်နေပါပြီလို့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်ချန်ဝစ်မာကပြောပါတယ်။နယူးအော်လင်းမြို့မှာနှစ်စဉ်စီစီကာကာချင်းပါလေရှိတဲ့မာရီဂရာပွဲတော်ကိုဒီနှစ်ဖျက်လိုက်ပြီလို့အင်္ဂါနေ့မှာကြေညာပါတယ်။2021ခုနှစ်ဖေဖော်ဝါရီလ16ရက်နေ့မှာကျင်းပဖို့ရာထားတဲ့ပွဲတော်ကိုလက်ရှိချမှတ်ထားတဲ့လမ်းပေါ်လူစုဝေးမှုကန့်သတ်ချက်နဲ့ဆိုရင်ကျင်းပလို့ရမှာမဟုတ်ဘူးလို့မြို့တော်ပြောခွင့်ရကသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့မှာစားတော့ဆိုင်တွေဘားတွေညစင်နာရီအထိပဲဖွင့်ရမှာဖြစ်တယ်လို့ဆိုင်မှာထိုင်ပြီးစားတော့သူအခြေအတွက်ကိုလည်းထက်ဝဲဖက်လက်ခံရမှာဖြစ်ပါတယ်။အမေရိကန်မှာကိုဗစ်ရောဂါပြန့်နှံ့ကူးစက်မှုဟာပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းနှစ်ဆကျော်ပိုတိုးသွားခဲ့တာပါ။အမေရိကန်နိုင်ငံတဝန်းကခရိုင်အများစုမှာရောဂါပိုးကူးစက်မှုအပြင်းထန်ဖြစ်နေပြီလို့သမ္မတအင်ဗျူရောကိုရိုနာဗိုင်းရပ်စ်အလို့အဖွဲ့ရဲ့သတင်းပတ်စင်အစီရင်ခံစာထဲမှာသတိပေးထားပါတယ်။နိုဝင်ဘာလ26ရက်နေ့မှာကြာရောက်တဲ့ Thanksgiving Day ကျေးဇူးတော်နေ့မှာလူအများအပြားခီးထွက်ကြပြီးမိသားစုတွေအပေါင်းအသင်းတွေစုဝေးကြတာနဲ့အညာအခြေအနေပိုဆိုးလာမယ်ဆိုတဲ့စိုးရိမ်ချက်တွေရှိနေကြမှာပဲပိုးကူးဆက်သူအရေးအတွက်တိုးလာနေတာလည်းဖြစ်ပါတယ်